ခိုင်မီနယ်မြောက်ပိုင်းကမြို့နယ်တွေဖြစ်တဲ့ရသေတောင်ဘူတီတောင်မောင်းတော်မြောက်ဦးကြောက်တော်မင်းပြပုံနှကျွန်းစတဲ့မြို့နယ်တွေမှာတမတော်နဲ့ရခိုင်တပ်တော်အေအေတို့တိုက်ပွဲတွေဖြစ်ပွားနေတာတစ်နှစ်နီးပါးကြာမြင့်နေပြီဖြစ်ပါတယ်ရခိုင်ပြည်နယ်မှာမြို့နယ်18မြို့နယ်ရှိပြီးတော့တိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြို့နယ်9မြို့နယ်ရှိတာဖြစ်ပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့အဲ့ဒီမြို့နယ်တွေမှာလာမယ့်2020ရွေးကောက်ပွဲမကျင်းပနိုင်မှာကိုနိုင်ငံရေးပါတီတွေကစိုးရိမ်နေကြပါတယ်ရွေးကောက်ပွဲမကျင်းပဖြစ်ဘူးဆိုရင်ပြည်နယ်လွှတ်တော်မှာမဲဆန္ဒနဲ့တဝက်ကျော်နှိပါဆုံးရှုံးမှာဖြစ်ပါတယ်။ရခိုင်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့မြို့မျိုးသားဒီမိုကရေစီပါတီအနေနဲ့ရွေးကောက်ပွဲမကျင်းပဖြစ်မှာကိုစိုးရိမ်နေလို့ပါတီဥက္ကဋ္ဌဦးဦးမြထွန်းကပြောပါတယ်
။ကျွန်တော်စိုးရိမ်တာကအဲ့ဒီရွေးဒီခံတင်ရောက်ပိုင်းကိုရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒေတာတင်ရင်းမရှိလို့ရှိရင်အဲ့လိုမျိုးရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုပြီးတော့အဲ့လိုကြေညာလို့ရှိရင်ကျွန်တော်ကအဲ့ဒီပါတီအတက်မခံရဘူးလေအဲရွေးကောက်ပွဲမှာနေဆုံးသွင်းနေရမော်လို့ရှိပါတီအတက်မခံရဖြစ်တဲ့အတွက်လည်းကျွန်တော်ကအဲ့ဒီပြင်ပကော်တော့ရန်ကုန်မှာဖြည်းဖြည်းအဲနေပြည်တော်ဖြည်းဖြည်းကျွန်တော်ဝင်ရတော့မယ
်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရခိုင်ပြည်နယ်အတွင်းမဲဆန္ဒနယ်မြေ64ခုရှိခဲ့တာမှာရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်အတွင်းကိုယ်စားလှယ်22နေရာနဲ့အများဆုံးအနိုင်ရရှိထားတာဖြစ်ပါတယ်ရွေးကောက်ပွဲမဖြစ်ခဲ့ရင်ရခိုင်အမျိုးသားပါတီအနေနဲ့နစ်နာမှုတွေရှိလာနိုင်သလိုရခိုင်နိုင်ငံရေးအခြေအနေလည်းပြောင်းလဲသွားနိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲမကျင်းပဖြစ်ဘူးဆိုရင်ကြံတဲ့မြို့နယ်တွေနဲ့အစိုးရအဖွဲ့ဖွဲ့နိုင်မလားဆိုတာမေးခွန်းထုတ်စရာရှိတယ်လို့ရခိုင်အမျိုးသားပါတီကမြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကပြောပါတယ်
။မြောက်ပိုင်းမှာမဖြစ်ဘူးဆိုရင်တော့တောင်ပိုင်းမှာဖြစ်အောင်လုပ်မယ်။အဲ့ဒါစဉ်းစားချက်ကတောင်ပိုင်းမှာမြို့နေနည်းနည်းလှုပ်ပြီးတော့ပဲအစိုးရဖွဲ့လို့ရမလားဒီက6မြို့နယ်ပေါ့လေမြို့ကအစိုးရတော့ခုနှစ်မြို့နယ်7မြို့နယ်ဒါလူနဲ့ရုပ်ကောက်ဖွဲ့နိုင်တဲ့လူနဲ့လွတ်တော်ဖွဲ့လို့ရမလားအစိုးရဖွဲ့လို့ရမလားဒါလည်းစဉ်းစားစရာပဲအဲ့တော့အဓိကတော့ရုပ်ကောက်ဖွဲ့ကောင်ရှင်းတယ်ဆိုင်ပါတယ
်ပါတီကြီးတွေဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ပြည်အောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွေအနေနဲ့လည်းအဲ့ဒီမြို့နယ်တွေမှာရွေးကောက်ပွဲမဖြစ်မှကိုစိုးရိမ်ပြီးပြည်သူတွေကိုယ်စားလှယ်ဆုံးရှုံးမှကိုမလိုလားဘူးလို့ပြောကြပါတယ်အရင်ကရခိုင်မျိုးသားပါတီဝင်ဖြစ်ခဲ့ပြီးလက်ရှိမှာတတိပုဂ္ဂလအနေနဲ့ရည်တည်နေတဲ့ဘူတီတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကရွေးကောက်ပွဲဖြစ်မဖြစ်ဆိုတာကိုပြည်သူတွေကအထူးတလဲစိတ်ဝင်စားတာမရှိဘူးလို့ပြောပါတယ
်။ပြည်သူတွေကစိတ်ဝင်စားမှုမရှိဘူး။သူတို့ဘာတွေမှမလုပ်နိုင်ဘူး။ဘာလို့လဲဆိုတော့2007ရဲ့အဟံတားတွေကြောင့်ဘာမှမလုပ်နိုင်ဘူးလေ။ဆိုတော့အဲ့ဒီဘာမှမလုပ်နိုင်တဲ့နေရာမှာထပ်ပြီးမှအမတ်တွေလုပ်မယ်ဆိုလို့ရှိရင်ဒါဘာလို့ထူးလာမလဲပေါ့နော်။ပြည်သူတွေကဒါတွေကိုစိတ်မဝင်စားဘူးမြန်မာဖက်ကပေါ့နော်သူတို့ပြင်ကျွန်တော်တို့မျိုးနေတို့ဘာလို့ပါဆိုလို့ရှိရင်ဒါရွေးကောက်ပွဲကိစ္စတွေကိုဟိုပါတီနိုင်ငံရေးကိစ္စတွေကိုလုံးဝစိတ်ဝင်စားမှုအားနည်းနေတယ်
တိုက်ပွဲတွေဖြစ်ပွားနေတယ်ကြောက်တော်ရသေတောင်မြောက်ဦးမင်းပြပုံနှကျွန်းမျိုးနေတွေမှာညမထွက်ရအမိတ်ပုံမှန် 144 ထုတ်ပြန်ထားတဲ့နေရာတွေဖြစ်ပါတယ်အဲ့ဒီမြို့နယ်တွေမှာတဦးတယောက်ချင်းသွားကြတဲ့သူတွေပျောက်ဆုံးသွားတာရှိပြီးတော့တယောက်တည်းမသွားဝင်ကြတဲ့လူမျိုး6ယောက်လောက်စုပြီးသွားတာမျိုးဆိုရင်လည်းတမတော်ကမတင်ကြတာတွေရှိတာကြောင့်စာဝိနေရေးအတွက်တွာလာရှာဖွေဖို့ခက်ခဲနေရလို့တောက်တော်မျိုးဖြူစင်မြတ်တာပရာဟိတလူမှုကူညီရေးအသင်းကဥညိပူကပြောပါတယ်။ဒေသခံတွေမှာစစ်ပြေးအခြေအနေတွေနဲ့စာဝိနေရေးတက်တဲမှုတွေကြောင့်ရေကောက်ပွဲကိုစိတ်ဝင်စားနိုင်ဘူးလို့ဥညိပူကပြောပါတယ
်။ဒီရေကောက်ပွဲပေါ်မှာစိတ်ဝင်စားမှုရှိလားမရှိလားဆိုတာကိုကျွန်တော်တို့ကဒီဖြစ်နေတဲ့ပြဿနာတွေကိုဘယ်လိုပြေလည်အောင်ဖြေရှင်းမလဲအဲ့ဒါတွေကိုကောင်းထင်မှာရှင်းနေရတယ်။စစ်ပြေးတဲ့ကိုခင်ရတဲ့ပြည်သူတွေကလည်းဒီအနေထိုင်စားတော့အကုန်လုံးအကျက်တေးတွေခင်ရတယ်၊ကျန်းမာရေး၊လူမှုရေး၊ပညာရေး၊စီးပွားရေးတွေကအစအကုန်လုံးအဲ့ဒါကိုလုံလောက်ရထုတ်နေရတယ်ဆိုတော့အဲ့ဒီရေကောက်ပွဲကဏ္ဍဖတ်သက်ပြီးတော့ဖြစ်နိုင်ရင်တော့လုံးဝတော့မထင်တော့ပါဘူး။ပြည်သူတွေအနေနဲ့ကလည်းအဲ့ဒီဆက်ကိုတော့စိတ်ဝင်စားမှုမရှိတော့ဘူး။မိမိအသက်အိုဟင်းစည်းစိမ်ကောက်ွယ်ဖို့ရယ်၊မိမိအသက်လုံခြုံဖို့အတွက်ရယ်အကုန်လုံးကအဲ့ဒါကိုပဲဟိုစူးစမ်းနေရတဲ့အစီဖြစ်နေမှလို့ပါ။
လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေအရဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေမရှိဘူးလို့စစ်ရေးနိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်စိုးကပြောပါတယ်။ရွေးကောက်ပွဲမကျင်းပဖြစ်ရင်ပြည်သူတွေပဲနင့်နာရမှာဖြစ်တယ်လို့ဦးမောင်မောင်စိုးကဆိုပါတယ်
။သူတို့ဆန္ဒကိုဖော်ပြလို့မရဘူးဖြစ်သွားတော့သူတို့တင်မယ်လို့တော့ကိုယ်စီတင်လို့မရဘူးဖြစ်သွားနိုင်ပါတယ်။အဲဒါအင်တာနက်လည်းဖြတ်စစ်ပွဲလည်းဖြတ်တရှိနေတဲ့အခြေမျိုးမှာရွေးကောက်ပွဲကျင်းပဖို့ကတော့လက်ရှိအခြေအနေနဲ့ဆိုဖြစ်နိုင်ဘူးပေါ့။ဒါပေမဲ့ဒီကြားထဲမှာဒီစစ်သားစုတွေဝေအောင်မြင်သွားတယ်ဆိုရင်ရေကောက်ပွဲကျပါလို့ရနိုင်မှာမဟုတ်ဘူး။အဲအခုလိုစစ်ပွဲဖြစ်နေရင်ရေကောက်ပွဲလုပ်ဖို့ကတော့လားလာမရှိပါဘူး။
ညပိုင်းမဟာမိတ်လေးဘွဲဖြစ်တဲ့ KIA, MMDAA, AA, TNNA အဖွဲ့တွေကပမာဏအပြည့်ရဲ့လက်မှတ်ရေးထိုးဖို့ဆွေးနွေးနေတာရှိပြီးတော့ပြောင်းလဲသွားနိုင်တဲ့အခြေအနေတွေကြောင့်ရေကောက်ပွဲမတိုင်ခင်ပြောင်းလဲသွားမလားဆိုတာကိုပြောလို့မရနိုင်သေးဘူးလို့လည်းသူကဆိုပါတယ်။ ပြည်အောင်စုရွေးကောက်ပွဲကော်မရှင်ပြောခွင့်ရဦးမြင့်နိုင်ကလက်ရှိအခြေအနေအရရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တွေအားလုံးမှာရွေးကောက်ပွဲကျင်းပသွားဖို့ရှိတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပဖို့အတွက်တက်မတော်နဲ့အေအေတို့အပြည့်ရကြဖို့အရင်ဆုံးလိုအပ်နေတာဖြစ်ပါတယ်။တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးချုပ်စွန်မင်းထွန်းကရွေးကောက်ပွဲလုပ်ဖို့လိုသေးတဲ့အတွက်ကြောင့်အခြေအနေတွေကိုအသေးစိတ်မသိရသေးတဲ့အတွက်ဘာမှမပြောလို့ဘူးလို့ပြောပါတယ်။ရခိုင်တက်တော်အေအေပြောခွင့်ရသူခိုင်သူခါကတော့ရခိုင်တိုင်းရင်းသားတွေရွေးကောက်ပွဲမှာမဲနိုင်ပြီးတော့လဲဘာမှလုပ်ပိုင်ခွင့်ရမှာမဟုတ်တဲ့အတွက်ရွေးကောက်ပွဲဖြစ်ချင်းမဖြစ်ချင်းနိုင်ချင်းမနိုင်ချင်းတွေကရခိုင်နေအတွက်တိတ်ပြီးမထူးကြဘူးလို့ထင်ကြောင်းရွေးကောက်ပွဲကိစ္စစိတ်ဝင်စားကြောင်းနဲ့ရခိုင်ပြည်သူတွေကလည်းစိတ်ဝင်စားမယ်လို့မထင်ကြောင်းပြောပါတယ်တိုက်ပွဲတွေရပ်တန့်နိုင်မယ်ဆိုရင်ညမထွက်ရအမိန့်တွေရုတ်သိမ်းနိုင်ပြီးအင်တာနက်လည်းပြန်ဖွင့်ပေးနိုင်မယ်ဆိုရင်ရွေးကောက်ပွဲကျင်းပနိုင်မှာဖြစ်တယ်လို့ဆိုကြပါတယ်ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးတင်းရှောင်နေရတဲ့ဒေသခံ9000ကျော်ရှိနေတယ်လို့အရက်ဖတ်အဖွဲ့ကောက်ယူထားတဲ့စာရင်းတွေအရသိရပါရဲ့ရှင်ကျမဝေယံမုံမြင့်ပါ